ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့နိုင်ငံမှာလာရောက်ခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအပေါ်ကန့်သတ်ထိန်းချုပ်မှုတွေပုံမလှုပ်ဆောင်နေတာကိုရပ်ဆိုင်းဖို့ ICG နိုင်ငံတကာပဋိပက္ခစောင့်ကြည့်ရေးအဖွဲ့ကဒီဇင်ဘာလ29ရက်နေ့စွဲနဲ့အစိုးရခန်းစားတစ်ဆောင်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်ခင်ဗျာ။အဲ့ဒီအစိုးရခန်းစားမှာဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာစခန်းတွေကိုခြံစည်းဟိုးကာခြင်း၊ကင်းစင်တွေဆောက်လုပ်ခြင်း၊အင်တာနက်ဆက်သွယ်မှုပိတ်ပင်ခြင်း၊ကူညီထောက်ပံ့တဲ့အဖွဲ့အစည်းတွေကိုကန့်သတ်ခြင်းနဲ့ရိုဟင်ဂျာတချို့ကိုဘာဆန်ဂျာကျွန်းကိုပို့ဖို့စီစဉ်နေခြင်းစတာတွေကိုပြုလုပ်နေတဲ့အတွက်ဒီဒေသမှာပြစ်ပခတွေကြီးမားလာမဲ့အန္တရာယ်ရှိနေတယ်လို့ဖော်ပြထားပါတယ်။ဒီပြဿနာကိုအဖြေရှာတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရဟာဒုက္ခသည်တွေကိုမြန်မာပြည်မြန်မြန်ပြန်ပို့ဖို့ပုံမကျိုးပန်းရန်လိုအပ်တယ်လို့နိုင်ငံခြားအဖွဲ့အစည်းတွေနဲ့လက်တွဲပြီးဒုက္ခသည်တွေအတွက်ကောင်းမွန်တဲ့နေရာထိုင်ခင်းတွေ၊ပညာသင်ကြားရေးနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာကူညီပံ့ပိုးမှုတွေဆောင်ရွက်ဖို့လိုပါတယ်။တကယ်လို့သာလက်ရှိအတိုင်းပုံမတင်းကျစွာဖိနှိပ်ချုပ်ချယ်မှုတွေဆက်လက်ဆောင်ရွက်နေမယ်ဆိုရင်ဇိုးရင်ကြောက်လန့်တဲ့ရိုဟင်ဂျာတွေကိုအကြမ်းဖက်အဖွဲ့အစည်းတွေဒုစရိုက်အဖွဲ့အစည်းတွေကပုံမစီယုံတင်းသွင်းပြီးမလိုလားအပ်တဲ့အကျိုးဆက်တွေပေါ်ပေါက်လာနိုင်တယ်လို့ ICG ကသတိပေးထားပါတယ်။တစ်ဆက်တည်းမှာပဲလက်ရှိအခြေအနေအရရိုဟင်ဂျာထောင်တောင်းများစွာဟာဘင်္ဂလားဒေ့ရှ်မှာနောက်ထပ်နှစ်ပေါင်းများစွာဆက်လက်တောင်းတင်နေမယ်လို့ခန့်မှန်းရတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ပြည်ပကကူညီမဲ့အဖွဲ့အစည်းတွေနဲ့လက်တွဲပြီးမြန်မာအစိုးရကိုဖိအားပေးဖို့တင့်တယ်လို့ရေရှည်လုပ်ငန်းတွေကိုချက်ချင်းစတင်ဆောင်ရွက်ဖို့လည်းလိုအပ်နေပြီလို့နိုင်ငံတကာပဋိပက္ခစောင့်ကြည့်ရေးအဖွဲ့ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ။ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခင်က ICG ရဲ့အစိုးရခန်းစာကိုကြိုဆိုကြောင်းနဲ့သူတို့ရိုဟင်ဂျာတွေကိုပညာသင်ကြားခွင့်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုမြစ်တာရက်ခံပါတယ
်။တပန်းကြီးပါသောရိုဟင်ဂျာတွေထဲမှာကလေးငယ်တွေက60ရာခိုင်နှုန်းလောက်ရှိသည့်အလျောက်လူမျိုးတစ်မျိုးရှင်သန်ရက်တွေကိုအနာဂတ်အတွက်လူလူဟင်းကြတွေကြောင်းတက်ခွင်းတွေပိတ်ပင်ထားမှဆိုရင်တို့ကျွန်တော်တို့လူမျိုးအတွက်ပိုပြီးဆိုးတဲ့အခြေအနေတစ်ခုဖြစ်လာနိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့ကိုနေရာပေးခဲ့တဲ့ shelter ပေးတဲ့အစားအသောက်တွေရောနိုင်ငံတကာအနေနဲ့ပေးခဲ့တဲ့ဘုံဘင်္ဂလားဒေ့ရှ်အတီချီစုကိုတော့မမေ့ပါဘူးဒါပေမဲ့လည်းကျွန်တော်တို့ဟင်းကြတွေကိုအခြေခံပညာသင်ကြားခွင့်ပေးဖို့နဲ့အထူးသဖြင့်အခုပိတ်ပင်ထားတဲ့ဆက်သွယ်ရေးInternet ကတည်းကအမြဲဆုံးရပ်တန့်ဖို့ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုမြစ်တာရပ်တန့်ပါတယ်လို့
အခုလို ICG ကထုတ်ပြန်တဲ့အစိုးရခန်းစာနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးအဇာဒူးစမန်ခန်ကမာဂါရိုဟင်ဂျာတွေအနေနဲ့သူတို့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့တန်းတူလွတ်လပ်မှုနဲ့တခြားခံစားခွင့်တွေကိုရရှိဖို့မမျှော်လင့်နိုင်ပါဘူးသူတို့ကိုလွတ်လပ်စွာသွားလာခွင့်ပေးလိုက်ရင်မိမိတို့နိုင်ငံတစ်ခုလုံးပြန့်နှံ့ရောက်ရှိသွားပြီးရာဇဝတ်မှုတွေကျိုးလွန်နိုင်ပါတယ်လို့ပြောပါရခင်ဗျာ